ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့တတိယမြောက်လူနာကိုအင်းစိန်ကနေဝေပါသည့်ကူးစက်ဆေးရုံကိုပို့ဆောင်လိုက်တယ်လို့ရန်ကုန်တိုင်းလူတော်ကူစလေဦးဝေကျိုးဟန်ကပြောပါတယ်။ကူးစက်ခံရတဲ့လူနာအခြေအနေနဲ့ပတ်သက်ပြီးကြေညာပေးသွားမှာပါ။လက်ရှိမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့တတိယမြောက်လူနာကိုအင်းစိန်ကနေဝေပါသည့်ကူးစက်ရောဂါကူးဆေးရုံကိုပို့ဆောင်လိုက်တယ်လို့ရန်ကုန်တိုင်းလူတော်ကူစလေဦးဝေကျိုးဟန်ကပြောပါတယ်။ကူးစက်ခံရတဲ့လူနာအခြေအနေကောင်းမွန်နေပြီးမိသားစုဝင်တွေကတော့သူတို့အိမ်မှာပဲအသွားအလာကန့်သက်စောင့်ကြကြည့်ရှုတာတွေလုပ်နေတယ်လို့ပြောပါတယ်
။ဒီတို့လေအဲ့ဒီကိစ္စကိုပဲအဆိုရင်ကြီးနေပဲကျွန်တော်တို့ဟိုလိုက်စုံစမ်းနေတော့မှာပဲ။သက်ဆိုင်ရာကျွန်တော်တို့ဟိုထပ်မရှိတဲ့လူကြီးတချို့ကကျွန်တော်တို့လမ်းတော့အဲတရင်ပြေးထားတယ်လေ
။
ဒီကတော့လေဆိပ်ကနေပြန်လာတယ်ဆိုလို့ရှိရင်လုံတင်လုထိုက်တာကတော့14ရက်အလာကွန်တင်းလုတင်တယ်ပေါ့။အဲဒီခါလေးကြောက်လေဟိုဟိုလူကြီးတွေကိုလည်းကျွန်တော်တို့မေးတော့မေးမြန်းနေတော့မှသူတွေတိကျမပြောနိုင်သေးဘူး။လေဆိပ်ကလည်းနည်းနည်းလေးပို့ပုံရတယ်။ရက်ကလည်း21ရက်နေ့စနေနေ့ဖြစ်နေတယ်ပေါ့ဗျာ
။ဟုတ်
နော်အဲအဲ့လိုဆိုတော့ကျွန်တော်တို့ကအဲ့လာလေးကိုအဲ့ဒီညချားချက်ထုတ်တာနဲ့လေလေးကဆောင်ရွက်နေတာနဲ့အဲ့လားကိုကျွန်တော်ကခင်းကိုတိကျကျွန်တော်လည်းအခုဟို live စုံစမ်းနေတော့ဒီဘက်နဲ့ထည့်ရကျွန်တော်လည်း live ပြီးနေတော့ပေါ့နော်
နိုင်ငံသားကနေပြန်ဝင်လာသူတွေကိုပြန်ဝင်လာတဲ့ရက်ကနေ14ရက်သတ်မှတ်ထားတဲ့နေရာတွေမှာတည်တန့်စောင့်ကြည့်ဖို့အစိုးရဘက်ကစီစဉ်ထားပေမဲ့ဘလို့ကြောင့်စောင့်ကြည့်မခံရသလဲဆိုတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့စီစဉ်နေတယ်လို့လည်းသူကပြောပါတယ
်လူလာနဲ့ပတ်သက်တဲ့အချိန်ရတော့တရင်လာနေမှာသူကဒီနည်းနည်းလေးဖြားခြင်းမျိုးဖြစ်လာလို့ဈေးဝင်အင်းအင်းဈေးဝင်ရောက်တယ်ပေါ့ဗျာမီနဲ့မီကတော့စိတ်ဝင်စောင့်တာပေါ့
။
ဆိုတော့အခုတော့သူတို့ဒီဒေါက်တာဆန်ဒက်ဖက်ချီပေါ်လာတဲ့အခါမှာတော့သူ့ကိုတော့ကျွန်တော်တို့ကမနေ့6လကြီးကျော်လောက်သားပဲဝေဘာဂျူကျွန်တော်တွဲလိုက်ပြီ
။
အဲ့တော့သူ့အမီကတခါလေးဝေဘာဂျူပို့လိုက်ပြန်။ဆန်နဲ့မိသားစုအဲသူ့အိမ်မှာ9ယောက်ရှိတယ်။အဲ9ယောက်ကိုလည်းလုံးဝအိမ်ထဲကနေမထွက်ဘူးပေါ့ဗျာ
။
မထွက်ဘူးဒါတော့ကျမကြီးကျွန်တော်တို့ကျမကြီးဌာနအနေနဲ့ဒါတွေကိုအဲစောင့်ချက်ပြီးတော့ဟိုဟိုစစ်ဆေးမှုတွေပေါ့ဗျာ
။အဲ့
ဒါကြီးတော့ကျွန်တော်တို့ဟိုဆက်လုပ်ဖို့တော့စီစဉ်ထားပြီးပါပြီ။
တတိယမြောက်ယောဂတွေ့ရှိသူဟာအင်္ဂလန်နိုင်ငံကနေမြန်မာနိုင်ငံကိုထိုင်းနိုင်ငံသူဝနဘူမိလေးစိတ်ကနေတဆင်လေးချောင်းခီးနဲ့မတ်လ21ရက်နေ့မှာဝင်ရောက်လာခဲ့တာဖြစ်ပြီးကိုပူဖြားလာတာချောင်းဆိုးယောဂလက္ခဏာတွေကြောင့်မတ်လ23ရက်နေ့မှာတော့အင်းစိန်ပြည်သူစေယုံမှာစောင့်ကြည့်လူနာအနေနဲ့တီးတန့်ထားရှိရာကနေယောဂဆစ်ဆေးတွေ့ရှိခဲ့တာကြောင့်အခုလိုဝေဘာပြည်စေယုံကိုပို့ဆောင်လိုက်တာဖြစ်ပါရဲ့ရှင်။ကျွန်မမေခါပါရန်ကုန်ကနေတရင်ပြေပို့နေတာဖြစ်ပါတယ်။